မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့မကြင်ကင်ကုံဆုံးတော့မဒီ2019ခုနှစ်ထဲမြန်မာနိုင်ငံမှာကြုံခဲ့ရတဲ့နပတ်တလို့အဓိကဆွေးနွေးဆောင်မှာပါဒီနေ့ထဲမှာပဲမြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာတရားတော်ရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့တယ်လို့ပြည်တွင်းစစ်တွေတကြောပြန်တောက်လောင်တာမျိုးတွေလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းညီညွတ်ရေးအခြေအနေတွေဟာဒီတစ်နှစ်အတွင်းမှာအတက်ကျဘယ်ဘက်ကိုဦးတည်ခဲ့တယ်လဲသင်ခန်းစာယူစီကဘာတွေကြံခဲ့တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ပိတ်ခေါ်ထားတဲ့သူတွေဦးလဲအခုဆိုရင်လေးလိုက်မှမှာရောက်နေပါပြီ။တူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဦးအောင်သူညင်းမှာနောက်တူကတော့လူခွေလူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာရဲ့ Director ဦးအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့အစီအစဉ်ကိုတစ်ခါတည်းပဲဆက်လိုက်ချင်ပါတယ်။ဆိုတော့ဒီနေ့စမိုင်းမှာပဲပေါ့လေဒီရခိုင်လက်နက်ကိုင်အဖွဲ့ AA ရခိုင်ပြည်နယ်မှာဝင်တက်ရာကနေတိုက်ပွဲတွေစခဲ့တာအခုချိန်ထိပါ။နောက်ဒီရခိုင်ပြည်နယ်မှာပဲစခဲ့တဲ့ဒီလူခွေပြဿနာတွေကြောင့် ICJ နိုင်ငံတကာတရားရုံးမှာရှင်းရတဲ့အထိလည်းဖြစ်ခဲ့တာတွေရှိတယ်ဆိုတော့အားလုံးလည်းအသိပါ။ဆိုတော့ဟိုဒီနေ့မှာကျွန်တော်ဥောင်းသူငင်းကိုအရင်သုံးသပ်စေချင်ပါတယ်ခင်ဗျ။ဒီနေ့ထဲမှာဒီမြန်မာနိုင်ငံအနေနဲ့ပေါ့လေကြုံခဲ့ရတာဒီပုံမှာရေဝီရကျွန်တော်တို့ပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံရေးလူခွေဒီပြည်တွင်းငင်းငယ်အပိုင်းတွေမှာအတက်နဲ့အကျရေဝီရပြောမယ်ဆိုရင်ဘယ်ဘက်ကပုံများတယ်လို့များပြောနိုင်မလဲဥောင်းသူငင
်း။ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခုလက်ရှိအစိုးရမှာပေါ့နော်။ဆိုတော့ကိုင်းညာဝရီရပေါ့အစိုးရဘက်ကဒီကျူဘာအဖွဲ့ကြီးတွေလည်းရှိကြလို့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီနှစ်ကုန်လာတဲ့အခါကြီးဒီကျွန်တော်ရလက်တွေတည်ရှိတဲ့အခါကျတော့ဟိုအားမရစရာအခြေအနေတွေလည်းရှိနေတယ်လို့ထင်ပါတယ်ဆိုတော့သူတစ်ဖြင့်တော့အခုကျွန်တော်တို့ဒီစစ်ကုန်ပိုင်းပါပေါ့နော်ဆိုတော့သူတစ်ဖြင့်ကျွန်တော်တို့ ICG လို့ခေါ်တဲ့ဟိုနိုင်ငံတကာတရားရုံးမှာထွက်ပြီးတော့ရင်ဆိုင်ရတော့တဲ့အချိန်ပေါ့နော်ဆိုတော့ကျွန်တော်တို့အခြေအနေတွေကဟိုတံမကောင်းဘူးလို့လည်းပြောလို့ရနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်မျိုးမင်းရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီတစ်နှစ်အတွင်းကိုရေဦးရကျွန်တော်တို့ပြန်သုံးသပ်ကြည့်မယ်ဆိုရင်ဟိုအခြေအနေတွေကဟိုအတက်နဲ့အကျဘယ်ဘက်ပိုင်းကိုပို့ပြီးတော့ဦးတည်တယ်လို့များပြောနိုင်မလဲ
ကျွန်တော်ထောက်ကြတင်တဲ့ချက်ကတော့လက်နက်ကိုင်ပြည်ပခါတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာဆိုရင်လူခွေကြီးချိုးဖောက်မှုအခြေအနေကပုံမှန်ပြောဆိုးသွားလာတယ်လို့ပြောချင်ပါတယ်ဒီနေ့ကျွန်တော်တို့တစ်ချင်းဒေသမှာဆိုရင်ဒီကြောပြန်စစ်ပွဲကကျွန်တော်ရှိနေရှိပါပြီဒါပေမဲ့အခုချိန်ထိဒီစစ်ပွဲကိုမရနိုင်သေးတဲ့ပြင်ဒီ IDB ခေါ်တဲ့ဒီဖြစ်ချောင်းစစ်ကြီးဒီကအခုချိန်ဒီရက္ခတဲ့ဆက်မဆက်လက်နေထိုင်ရသလိုပင်စုံမှုတွေဖန်ဆင်းမှုတွေကအများကြီးဖြစ်နေပါတယ်။ဒါတကူကအစ်စ်ဖြစ်သွားလာတဲ့ဒီရခိုင်ဒေသနဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာဆိုလို့ရှိရင်လည်းလက်နက်ပိုင်ပြီးပခကြောင့်မလို့ကျွန်တော်တို့အရက်သားတွေပင်စုံမှုကပုံပြီးတော့များပြားလာတယ်ခင်ဗျာ။ဥပမာကျွန်တော်တို့ဒီ2018ဒီလိုင်လာအစ်စ်ကျွန်တော်တို့တွေ့ရတဲ့ဆက်မဆက်လက်ရှိရင်ဒီရက်သားပါဘူးကျွန်တော်တို့ဒီဆုံးရက်က58ပြီးရှိပါတယ်အခုဆိုရင်ပုံပြီးများပြားလာတယ်အဲ့58ပြီးတဲ့မှာဆိုရင်ကျွန်တော်52ဦးကတော့တက်မလို့နဲ့တက်ဆိုင်တဲ့ကိစ္စကြီးကြောင့်ဖြစ်သွားတဲ့လူတင်ဆုံးမှုကြောင့်ဖြစ်တဲ့အကြောင်းကြမယ်ဆိုရင်ကျွန်တော်တို့ဒီလက်နက်ကိုင်ပြည်ပကအတွင်းတိုင်းရင်းသားဒေသတွေအတွင်းမှာလူခွေစုပေါင်းမှုပုံပြီးများပြားလာပါတယ်အဲ့ဒီမှာတင်ဆုံးတဲ့ခြေထောက်မှာအမျိုးသမီးနဲ့ကလေးတွေတင်ဆုံးမှုကကျွန်တော်တို့တော်များနေတဲ့အဖြစ်ကလေးကသိနေစရာဖြစ်တယ်ဖြစ်ပါတယ်
โอเคสรุปดีลูกคุยกิจสารนี่มาโหจูพอเลยกูโหจูอ่ะโหทอดปะยาမျိုးတွေရှိပါတယ်โหတိုင်းကြားလာတဲ့ကိစ္စမျိုးတွေပုံများလာတယ်နောက်ပြီးတော့အခုဒီရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စတွေမှာဆိုလဲဒီတက်မတော်စုံစမ်းစစ်ဆေးတာမျိုးတွေလို့ပေါ့လေစသဖြင့်အဲ့လိုစုံစမ်းတာတွေအေးအေးဟိုချိုးပန်းလာတာမျိုးတွေရှိတယ်ဆိုပြီးတော့ဒီချို့ကဒါတွေကတိုးတက်မှုသဘောထားအမျိုးဆိုတဲ့သဘောမျိုး ਨੇ ပြောကြတာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တိုးတက်မှုအပိုင်းနေနဲ့အောင်မြင်မှုရတယ်လို့ပြောနိုင်တဲ့အပိုင်းနေနဲ့ဟိုဘာတွေများရှိရလို့ပုံမျိုးမမြင်လဲ
ကျွန်တော်တို့စုံစမ်းစစ်ဆေးလို့ဆောင်ပါတယ်ဆိုတဲ့ကိစ္စကိုကျွန်တော်တွေ့ရတယ်ဒါကမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကလည်းတချို့သောကိစ္စတွေကိုတွားရောက်စုံစမ်းပြီးတော့စက်နယ်မြေလှုပ်ဆောင်နေတာဒါကကျွန်တော်တို့အရင်တော့မရှိခဲ့တဲ့ကိစ္စတည်းဆိုလို့ရှိရင်အများကြီးပါဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်နေတာစုံစမ်းစစ်ဆေးတွေနဲ့ဒီအောင်ထိထိရောက်ရောက်ပြန်လဲအရေးယူနိုင်တဲ့အပိုင်းမှာတော့အားနည်းနေပါတယ်ဒီအရင်တော့ရှိခဲ့တဲ့အတိုင်းပဲအဖြစ်ရှိတဲ့သူကအဖြစ်ကနေကင်းလွတ်ပြီးတော့နေနေတဲ့ဒီ culture of impunity ကဥပဒေရှိနေပါတယ်အထူးသဖြင့်ကျူးလွန်နေလို့စွပ်စွဲခံရတဲ့သူကလက်နက်ကိုင်အဖွဲ့သို့မဟုတ်တပ်မတော်ကလူတွေဖြစ်လို့ရှိရင်ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးတယ်ဆိုတာပဲကြားရပြီးဘလို့ဖြစ်ပေးရေးရည်လဲဆိုတာကိုဝင်ရောက်ပြီးတော့သိရှိခွင့်နေကြောက်ရအချက်လက်တွေကိုကျွန်တော်တို့သိရှိခွင့်အပိုင်းမှာအရန်အားနေပါတယ်။ဘာကြောင့်လဲဆိုတော့ဒီတရားစီရင်မှုအပိုင်းမှာအရသာတရားစီရင်မှုနဲ့ စ်တပ်ပိုင်းဆိုင်ရာတရားစီရင်မှုနှစ်ခုကွဲပြားနေတဲ့အချက်မှာစစ်တပ်ပိုင်းဆိုင်ရာတရားစီရင်မှုကိုတာမန်ရပ်သားပြီးရှိဖို့ကိစ္စကျွန်တော်တို့မရှိပါဘူး။ဘယ်လိုမျိုးရေးယူလဲဆိုတာကိုလည်းကျွန်တော်တို့တွင်လေးမြင်သာစွာထုတ်ပြန်ပြညာချက်မရှိတဲ့အတွက်စုံစမ်းစစ်ဆေးနေတဲ့ဒီအရေးယူမှုအပိုင်းမှာကျွန်တော်တို့တွေ့ရစီရရဆက်လက်ရှိနေကြပါပဲ။
โอเคสรุปกูอองตุนเนี่ยก็เลยตะคู่เปลี่ยนเมยมาเลยเราโหโหเฉินนี่อ้ายะเสียไม่โหเฉินนี่မျိုးไม่ห่อตาแล้วเราตีจาไปได้โดยแม้แล้วก็อองมีหมู่อเนเนี่ยเราပြောมั้ยส่วนเปล่าหลุยะไหนเนี่ยหาดิบายเมียนมีล่ะกูมี
สรุปดิลูกเนี่ยโหอสูรบักอ่ะโหจูบ้านหมู่ดิရှိပါတယ်สรุปปีแก่เนี่ย2018โหดีเซมาร์ก็ซะเลยวะเนาะสรุปตั้มรอบักนี่ပြီးတော့เราดีใจนะเนี่ยงงายๆกิจการนี่ลงปุ๊บสุပြီးတော့ကိုလ ీల အပြစ်ခံရစေတာတွေလုပ်ပါတယ်။ဆိုတော့နောက်တစ်ခါအဲ့ဒါကလ ీల သက်တမ်းဆက်တူးပါတယ်။ဆိုတော့ဒါနဲ့ပြောတဲ့ခါကျတော့ဟိုရက်လက်ပြန်ကြည့်တဲ့ခါကျတော့တစ်ဖက်မှာဒီအပြစ်ခတ်တာခုနတစ်ဖက်ပတ်ရက်စေတာတွေလုပ်တယ်ဒါပေမဲ့ရက်လက်ကမထွက်လာဘူးဆိုတဲ့အခြေအနေမျိုးတွေ့ပါတယ်။ဆိုတော့နောက်တစ်ခါစီးပွားရေးဘက်အပိုင်းမှာပြန်ကြည့်မယ်ဆိုရင်လည်းဆိုတော့အစိုးရဘက်ကအခုဒီပြီးခဲ့တဲ့နှစ်အတွင်းမှာဆိုရင်ကျွန်တော်တို့ဒီနေ့ဒီတိုင်းတွေလိုက်ရင်းနှီးမြှုပ်နှံမှုဖိုရမ်တွေတော်တော်လုပ်ပါတယ်ဒါဒီလုတ်ပြင်မဲ့လေရက်လက်ကြာကြည့်တဲ့ခါကျတော့ဟိုပြန်ခြုံလိုက်တဲ့ခါတနင်္ဂနွေရက်ဒီစီးပွားရေးရင်းနှီးမြှုပ်နှံမှုတို့ဟိုကျန်တဲ့စီးပွားရေးစူးစမ်းမှုအပိုင်းမှာစိတ်မတွေ့ရတဲ့အနေအထားပေါ့နော်ဆိုတော့အဲ့လိုအနေအထားတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုထွေထွေဒီတိုးတက်မှုတွေမှာဟိုအားရလောက်ဆရာမဖြစ်တာကအဓိကဘာကြောင့်လဲဟိုကျွန်တော်တို့ဟိုဟိုဘယ်လိုပြောမလဲဟိုလူကြောင့်လားဟိုစနစ်ကြောင့်လားဘလို့အခြေအနေတွေကအဓိကဓာတ်တွေကိုတွန်းပို့နေတာလဲ
ခုနကအမျိုးမျိုးထောက်ပြသွားတဲ့အချက်တွေမှာဟိုကျွန်တော်လက်လက်လေးလာမိတဲ့အပိုင်းပေါ့နော်ဆိုတော့တွေ့လာကကျွန်တော်ထင်တဲ့ system failure ကြာဟိုပြဿနာကအခုလက်ရှိစနစ်ကိုကဟိုဒီဇိုင်းဆက်လုပ်လို့မရဘူးဆိုတဲ့အခြေအနေမျိုးဖြစ်နေလို့ဖြစ်ပါတယ်ဆိုတော့အဲ့တော့တစ်ဖက်တစ်ပြစ်ခတ်ရဆဲတဲ့ငင်းငိုင်းလုပ်ဖို့ကြိုးစားတယ်ဒါပေမဲ့ရလက်တရားပုံကိုရှိုးပါတယ်ပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်တို့တခြားတစ်ဖက်ကပြန်ကြည့်ဖြစ်နေလို့ဖြစ်ပါတယ်
โอเคสนุกอ่ะเจ๊ซุก็ขอမျိုးမျိုးလည်းမေးခြင်းပါလေဆော့ဆော့အလားတူကိုအောင်သူကြီးကိုမေးတယ်မေးခွန်းပါပဲဆိုတော့ကျွန်တော်တို့ဒီလိုဟိုဟိုတိုးတက်မှုတွေမှာအားရစရာအခြေအနေတွေမရောက်ရတာအဓိကဟိုစနစ်ကြောင်လားလူကြောင်လားဘလို့အခြေအနေတွေကြောင့်အခုလို့ဟိုအားရလောက်စရာဖြစ်မလာရတာလဲ
ကျွန်တော်ကတော့စနစ်ကြောင်ရောလူကြောင်ရောဖြစ်တယ်လို့ထောက်ပြခြင်းပါလေစနစ်ကကျွန်တော်ဒီမှာတရားစီရင်စနစ်နဲ့ဒီတရားရေးမှန်းနဲ့လွတ်လပ်မှုအပိုင်းမှာအားနည်းနေတယ်ကျွန်တော်တို့ဒီလိုမျိုးအခုဖြစ်ပြနေတဲ့ကိစ္စတွေမှာကြည့်လို့ဆိုလို့ရှိရင်ဒီဗစ်တိုးရီးယားလိုမျိုးကိစ္စမျိုးမှာတရားစီရင်မှုနိုင်ငံအားနည်းချက်ဒါတွေကျွန်တော်ဖြစ်တာကျွန်တော်တွေ့ရတာဒါကစနစ်ကြောင့်ပါနောက်ထပ်စနစ်တစ်ခုရဲ့မှာကျွန်တော်တို့ဒီအပလီလက်စာမှုတွေဖြစ်နေတာငွေများတရားနိုင်ငံတွေငွေနဲ့တရားရှုံးပုံစံမျိုးဖြစ်နေတဲ့စနစ်ကြီးကိုကျွန်တော်တို့ဟိုတိုးလန့်ချေချက်ဖို့အတွက်အခုချိန်ထိအခက်အခဲရှိနေတဲ့အချက်ဖြစ်ပါတယ်နောက်တစ်ခုကတော့လူကြောင့်လည်းဖြစ်နိုင်ပါသူကြီးလက်လက်ကိုကြိုင်ရတဲ့လူတွေအနေနဲ့လက်လက်ရှိရိုက်ကြလို့လူလူရပါတယ်ဆိုရဲစိတ်ထားမျိုးရှိနေတဲ့လူခွေချိုးပေါက်မှုကိုဘယူးစိတ်เสียမလို့ငါတို့အာနာနဲ့ငါတို့လုံးဆောင်လို့ရတယ်ဆိုရဲလူခွေလေးစားမှုတွေပြက်ကွက်တဲ့စိတ်ထားရှိနေတဲ့လူတွေကနေဖြစ်နေတဲ့အရာမျိုးလည်းဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့တရားစီရင်မှုအားနည်းစီမှာတရားရေးကိုဘယ်သူမှခင်းမဆိုင်ကြပါဘူး။ဒီမဆိုင်တဲ့အခါမှာတရားဥပဒေရလည်းအရေးယူမှုရှိတဲ့အခါမှာလူခွေကျူးလွန်မှုတွေအခွင့်အလမ်းပုံပုံပြီးများပြတဲ့သူတွေကပုံပုံပြီးတော့နေရဲစေရဲဖြစ်လာတယ်။ငါတို့လုပ်တယ်ဘာမှအရေးမကြီးဘူးဆိုတဲ့အရာဖြစ်တဲ့အတွက်လူခွေကျူးပေါက်မှုလိုင်စင်ထုတ်ပြီးတယ်လို့ဖြစ်တဲ့အခါမှာသူတို့ရဲ့စိတ်ထားတွေကလူခွေကျူးပေါက်မှုကသမန်ကရှန်ကနောက်တစ်ခါဘာမှမချူးဆန်းတယ်လို့ငါတို့လည်းဘာမှအရေးမှမဟုတ်ဘူးဆိုတော့အကြောက်တရားလူခွေကျူးပေါက်မှုကြောင့်အရေးမှုမရှိတဲ့အပေါ်မှာဘာမှသူတို့စိတ်ရင်းစရာမရှိတဲ့အတွက်ကြောင့်မလို့လူကျူးပေါက်မှုတွေလည်းများပြလာတယ်ဆိုတော့လူရောလူရောအားနည်းချင်လို့ဆိုထောက်ပြခြင
်းဟုတ်ကဲ့ကောမျိုးမင်းဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲဟိုပါကိုယ်တိုင်ပါဝင်ဆွေးနွေးဖို့အတွက်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်ဦးချင်းမြင့်ဖြစ်ပါတယ်ဦးချင်းမြင့်သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီ2019အတွက်တော့လေသင်ခန်းစာယူစရာကျွန်တော်တို့မြန်မာပြည်ပြည်သူလူထုအတွက်တော့သင်ခန်းစာယူစရာတွေရှိတယ်လို့ထင်ပါတယ်ခင်ဗျာအဲကြောင့်လဲဆိုတော့ကျွန်တော်တို့အခုလိုမြန်မာပြည်ဟိုကျွန်တော်တို့ဒီအပြီးဆိုင်ရာခုံရုံးကိုကျွန်တော်တို့ဆွဆွဲကြက်နဲ့ကျွန်တော်တို့ဟိုတွားပြီးဖြည့်ရှင်းရတဲ့ဟာတွေရှိတယ်ဒါရီကကျွန်တော်တို့တာမန်ကျွန်တော်တို့လိုဟိုတာမန်ပြည်သူလူထုတွေအတွက်လေဟိုလကောကတစ်ခါမှလည်းဒီလိုဟိုဒီလိုဆုံးနိုင်ရှိတယ်ဆိုတာလည်းကျွန်တော်တို့မသိဘူးအခုတော့အခြေခံပြည်သူလူထုအစားဒီလိုသိလာတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီလို ဥပဒေရနဲ့ပတ်သက်ပြီးတော့ဒီလိုတည်တဲ့အတွက်ပြည်သူလူထုတာမန်ပြည်သူလူထုအတွက်တော့အကျိုးအမြတ်ရှိတယ်လို့ထင်ပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာဟိုစစ်တပ်ဒီအတွက်လည်းဆင်ရကျဲလို့မရဘူးဆိုတာကျွန်တော်တို့ဆင်ញင်ဖို့ကောင်းတယ်လို့ထင်ပါတယ်။ကျွန်တော်တို့လက်ရှိအစိုးရအတွက်လည်းအနေဒီအစိုးရအတွက်လည်းထပ်ပြီးတော့ကျွန်တော်တို့ကြိုးပမ်းစရာတွေလုံမန်းစရာတွေအများကြီးရှိသေးတယ်လို့ဟိုကျွန်တော်တို့ထင်ရပါတယ်ခင်ဗျာ။အဲ့ဒါကြောင့်ကျွန်တော်တို့ဟိုသင်ခန်းစာယူစရာတွေအများကြီးရှိတယ်လို့ထင်ပါတယ်။ကောင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့။သူချင်းမြင်ဆွေးနွေးတာကျေးဇူးပါ။ဆိုတော့ကိုပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုပဲဦးချင်းမြင်ဟိုဆွေးနွေးသွားတဲ့အပိုင်းလေးကိုကျွန်တော်ထပ်ဆင့်ပြီးဆွေးနွေးစေချင်ပါတယ်။အဓိကကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီကုံတော့မဲ့ဒီ2019ထဲမှာကျုံရတဲ့ကိစ္စတွေအထူးသဖြင့်ဒီ ICJ လိုနေရာမျိုးတွေမြန်မာနိုင်ငံရောက်ပြီးတော့တက်ရှင်ရတဲ့ကိစ္စမျိုးတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တို့ဒီလိုအခြေအနေတွေရနေပြီးတော့ဦးချင်းမြင့်ပြောသွားသလိုပေါ့လေသင်ခန်းစာယူစရာအနေနဲ့ကောင်းတော့ကြည့်မယ်ဆိုရင်ပြီးခဲ့တဲ့နေ့ထဲမှာဒီကိစ္စတခုလည်းမဟုတ်ဘူးပေါ့လေနိုင်ငံရေးပြည်တွင်းညဉ့်ညဉ့်လူခွင့်အပိုင်းနဲ့မှာကျွန်တော်တို့သင်ခန်းစာယူစရာဘာတွေများရှိမယ်လို့ယူဆလဲကိုယ်တော်ချင်းအရင်ဆွေးနွေးပြပါဦးခင်ဗျဟုတ်ကဲ့
ဟုတ်ခုနသင်ခန်းစာယူစရာဆိုတဲ့အချက်ကတော့ဟုတ်ပါတယ်ဆိုတော့ဒါမဲ့ကျွန်တော်မြင်တာကဟိုရက်လက်ထက်မှုအပိုင်းမှာပုံပြီးတော့ဟိုကြည့်ဖို့လိုတယ်လို့ထင်တယ်ခင်ဗျအဲ့တော့အစိုးရတစ်ခုလုပ်တဲ့ဆိုတဲ့အခါမှာကျွန်တော်တို့ကဟို performance လို့ခေါ်တဲ့သူ့ရဲ့စောင့်ဆောင်မှုကိုလည်းကျွန်တော်ကြည့်ရပါတော့နော်တစ်ခါကဟိုလုပ်ကြတော့လုပ်နေတယ်ဗျာရက်လက်မှမထွက်ဘူးဆိုလို့ရှိရင်ဒါပြဿနာရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီအစိုးရတစ်ခုရဲ့ညီဝဲချက်ဆိုတဲ့နေရာမှာကျွန်တော်တို့ခေါ်တော့ဒီ public goods ပေါ့ဗျာဆိုလိုတာကဒီအစိုးရကပြည်သူတွေရဲ့ကျွန်တော်တို့ကောင်းကျိုးချမ်းသာကိုဘယ်လောက်စွမ်းဆောင်နိုင်ကြလဲဆိုတဲ့အပိုင်းပါ။ဆိုတော့အဲ့တော့အဲ့ဒီအပိုင်းကြီးတဲ့ခါကျတော့ကျွန်တော်ထင်တာကပေါ့နော်။ဆိုတော့ခုနပြောသလိုသင်္ကန်းစာကြီးပဲဆက်ဆက်ယူနေလို့တော့မရဘူး။ရက်လက်ကြီးပဲထွက်ဖို့လိုတယ်လို့တော့ထင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ကိုအောင်သူငယ်ဆိုတာဒီအစိုးရအနေနဲ့ဒီဟိုတိုးတက်ဖို့အတွက်ကိုနိုင်ငံရေးဆန္ဒလည်းရှိတယ်။ဒါပေမဲ့ဟိုဖြစ်မလာတဲ့အပိုင်းတွေကလည်းတပြိုင်နက်တည်းမှရှိနေတယ်ဆိုတော့ဒီနေရာမှာအတိတ်ကဟိုအားနည်းနေတာပေါ့။ပါကြောင်းလေသူတို့ဟိုမလုတ်ဖို့ကင်ဖို့ဟိုဘယ်လိုပြောလဲ capacity ပေါ့လေစွမ်းဆောင်ရည်အားနည်းတာလားဘလို့အဓိကကိစ္စတွေကြောင့်အခုလို့သူတို့မှနိုင်ငံရေးဆန္ဒရှိရတဲ့အနေနဲ့မဖြစ်ရတာလေကိုမြင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဒီလိုပါဟိုရွက်ောက်ပွဲဆင်းနေတဲ့အစိုးရကြီးတင်တဲ့ခါကျတော့ကျွန်တော်တို့ရွက်ောက်ပွဲမှာပြည်သူကကြိုက်ကြိုးရွေးချယ်လိုက်တဲ့အစိုးရပေါ်လာတယ်ပေါ်လာတဲ့ခါကျတော့သူကဒီအစိုးရတစ်ခုနဲ့တစ်ခုကသူရဲ့ဦးတည်လုတ်ကင်စီလုတ်ကင်ခြင်းနဲ့ဆန္ဒကျတော့မတူဘူးလို့ထင်တာပေါ့နော်ဆိုတော့အဲ့လိုဖြစ်တဲ့ခါကျတော့အဲ့တော့အစိုးရကဒီတက်တက်လာခြင်းစပြောပါလေငင်းငယ်ကြီးကိုဦးစားပေးလို့မလို့ပြောပါတယ်ဆိုတော့အဲ့တော့ငင်းငယ်ကြီးကတော့ဒီနေ့ပဲချင်းချင်းဆိုင်နေတယ်လေပေါ့ဆိုတော့အဲ့ဒီအချိန်မှာလည်းကျွန်တော်စိတ်အားရစရာတော့မရှိဘူးဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီပြည်သူလူထုရဲ့နေထိုင်မှုဘဝပေါ့ဗျာဆိုတော့တက်တက်လာအောင်လုပ်မယ်ဆိုတဲ့ခါလည်းရှိတယ်အစိုးရဘက်ကဟိုချူးစားတာလည်းရှိပါတယ်ဆိုတော့ဒါမှမဟုတ်လည်းကျွန်တော်တို့ရက်လက်ပိုင်းတော့ပြန်ကြည့်ရမယ်အနေအထားမျိုးပေါ့နော်ဆိုတာမျိုးရှိတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဒီမှာရှိတဲ့ကျန်တဲ့လူမှုစီးပွားပြဿနာတွေပါဆိုတော့အဲ့တော့သမ္မတရုံးကအနေနဲ့အထူးသဖြင့်တော့ကျွန်တော်တို့ဒီမှုရေးစီးပွားနဲ့ပတ်သက်တဲ့ပြဿနာအတိုင်းအမြစ်ကြီးနေပြီပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့သမ္မတရုံးကလည်းပြောဟိုအထူးသဖြင့်ကြိုးစားလှုပ်ဆောင်ကြတယ်ကျွန်တော်တို့တွေ့ပါတယ်အောင်မြင်မှုတွေလည်းသုံးပြီးတော့တွေ့ပါတယ်ဆိုတော့ဒါနဲ့ကျွန်တော်ဆင်းရဲခက်တဲ့လူဖြစ်မှာပါ
โอเคကျေးဇူးပါဆိုတော့ကိုအောင်မျိုးမင်းကိုလည်းဆွေးနွေးစေချင်ပါတယ်ကိုအောင်မျိုးမင်းကတော့သူဖြင့်ဒီလူခွင့်ရေးကိစ္စတွေကိုအာရုံစိုက်တဲ့ပုဂ္ဂိုလ်လည်းဖြစ်တော့ကျွန်တော်လူခွင့်ရေးအပိုင်းကိုပို့ပြီးတော့ဦးစားပေးဟိုဆွေးနွေးစေချင်ပါတယ်ဆိုတော့ကိုအောင်သူကြီးဆော့ဆော့ပြောသလိုပေါ့လေကျွန်တော်ဒီအစိုးရလက်ထက်မှာဒီအစိုးရအနေနဲ့နိုင်ငံရေးစင်တာလည်းရှိတယ်ဒါပေမဲ့တချို့ဟာတွေကထင်သလောက်ဖြစ်မလာဘူးဆိုတော့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်တဲ့အပိုင်းတွေမှာဒီစိတ်ဆန္ဒရှိရတာတားနေထင်သလောက်မဖြစ်ရတာအဓိကအားနည်းချက်ကဘာကြောင့်လဲဗျ
လူခွေချိုးပေါမှုတွေကိုကျွန်တော်တို့ဆက်လက်ပြီးတော့ဖြစ်နေရတဲ့အကြောင်းရင်းကတော့ဒီလိုမျိုးအရေးယူမှုမရှိတဲ့အကြောင်းအရာတစ်ခုလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။အဲတော့ဒီလူခွေချိုးပေါတဲ့သူကအရင်ကတည်းကကျွန်တော်တိုင်ကြားမှုတွေဖြစ်လာတယ်ဗျ။တိုင်ကြားမှုပြည်သူ့ကတိုင်ရင်းလာတယ်။တခါဆိုရှယ်မီဒီယာရဲ့ကိစ္စတွေကြောင့်မလို့လူခွေချိုးပေါမှုတွေပို့ပြီးတော့လူတွေကသိလာကြတယ်။ဒါပေမဲ့တိုင်ကြားရဲ့ရန်နေရာအပိုင်းမှာအရေးယူမှုအပိုင်းမှာအားနည်းနေလား။ဒါရန်နေရာတွေရဲ့ဟိုရေးရိုက်မှုကတော့ဒီမှာကျွန်တော်လူခွေကော်မရှင်နဲ့ကျွန်တော်ကြည့်ကြည့်အောင်လူခွေကော်မရှင်ဆိုတာတိုင်ကြားမှုကိုကျွန်တော်တို့လက်ခံတယ်တခါဒီအနေနဲ့ပတ်သက်လို့ဒီတိုင်ကြားမှုတွေကိုဥပဒေတိုင်းအရေးယူနိုင်မှုအတွက်သက်ဆိုင်ရာဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စမျိုးရှိပါတယ်ဒါပေမဲ့လူခွေကော်မရှင်ကိုနိုင်ကဒီလူခွေနဲ့ပတ်သက်လို့ရည်တည်ချက်တည်တခါမှာလုံပိုင်ခွင့်နေအားနည်းနေတဲ့အချက်ဒါက institution နဲ့ပတ်သက်သောအားနည်းချက်ပေါ့တခါတော့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာ တခါတလေလူစီကော်မရှင်ကဒီကိစ္စနဲ့ပတ်သက်လို့လူ့ခွင့်အရေးချိုးဖောက်ပါတယ်လို့ပြောတယ်။ဆက်ဆံရာဝန်ကြီးဌာနကိုဒီအားနဲ့ပတ်သက်ပြီးအကြောင်းကြားပါတယ်။ဒါပေမဲ့သူတို့ရဲ့အစီအစဉ်တော့မတွေ့ရလဲဆိုပြီးဝန်ကြီးဌာနတွေကသူတို့ရဲ့ကြည့်ကြချက်ဒီလွှဲပြောင်းပေးရတဲ့ဒီအချက်တွေကိုအကြောင်းတော့မပြောင်းဘူးအဲ့တော့အရေးကြီးလို့ပြောနေဒီအနေနဲ့ပတ်သက်လို့အရေးစိုက်ပါတယ်ဆိုရင်အချက်လက်တော်မှမပြောင်းလာဘူးအဲ့တော့ဘာဖြစ်လာလဲဆိုရင်ကော်မရှင်ကလူကြီးအားနေနေတယ်ကော်မရှင်ကလုပ်တဲ့လုပ်ငန်းကိုလည်းဆက်ဆံရဝန်ကြီးဌာနတွေကအားလုံးအတွက်လက်ကြည့်ကြည့်သားတွေအတွက်လှုပ်ဆောင်မှုအတွက်မတို့လည်းတာဝန်ရှိပါတယ်လက်တွေ့ပူးပေါင်းဆောင်ရွက်ပါမယ်ဆိုရင်စိတ်ရင်းစိတ်နာအားနေနေတဲ့ဒီသက်ကူကကျွန်တော်လူကြီးဆက်လက်ချုပ်ချုပ်ပေါင်းမှုတွေတားဆီးနိုင်လို့ခက်ခဲဖြစ်ပါနောက်ထပ်ခုကတော့ကျွန်တော်တို့ပြောတဲ့အခါမှာဒီလူရဲ့အသိစိတ်ပြအပိုင်းပေါ့နော်ဒီလူခွေဆိုတာကအရင်ကျေပြတ်ပါတယ်အဲ့တော့လူခွေဆိုတာကဒီလိုမျိုးကုပ္ပကူဒူယုံစီစီနဲ့ကိုယုံကြည်တဲ့အတိုင်းကျိုးတာမကဘဲနဲ့လူခွေဆိုရင်အသိပေတယ်လူခွေဆိုစဉ်းစားနေတယ်ဒီပစ္စည်းလေးလာဖို့အတွက်ကျွန်တော်တို့ဒီပစ္စည်းသိထားမှဒီလူခွေကိစ္စလုပ်နိုင်ပါလားဒါပေမဲ့အခုချိန်ထိကျွန်တော်တို့ဒီကျောင်းကြီးကျွန်တော်တို့ဒီလိုမျိုးသင်တန်းကျောင်းကြီးမှာလူပီအောင်ပြည်ပြည်သင်ကြားတာမရှိခဲ့ဘူး။တက္ကသိုလ်ရောက်တော့မှပဲဥပဒေစဉ်းစားမှအခုမှစတဝဝနဲ့စတင်သင်ကြားတာရှိတယ်။အထူးဖြင့်လူကြီးချိုးဖောက်မှုအများဆုံးဖြစ်နေတဲ့ရေကပ်ဖွဲ့တွေ၊တရားရေးဌာနတွေ၊စက်မတော်တွေဈားထဲမှာလူကြီးနဲ့ပတ်သက်လို့အသိပညာပံ့ပိုးပို့ချသောအကြောင်းအရာတွေအားနဲ့အတွက်လူကြီးချိုးဖောက်မှုကိုလူကြီးချိုးဖောက်မှုလို့မမြင်မနဲ့ချိုးဖောက်နေတဲ့ဒီအာဏာရှင်ဒီလိုမျိုးအနာရှိတဲ့ပြည်ကြီးချိန်မီတင်ပါလေလက်ရှိအစိုးရအတွက်အကောင့်တွေပုံဆောင်ရွက်ဖို့အတွက်အားနည်းနေတဲ့အချက်တွေဖြစ်ပါတ
ယ်။ဟုတ်ကဲ့ကော်မြူနီဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရေးသားပေးဖို့ဆွေးနွေးထားတာ၄လဲဖော်ပြခြင်းပါတယ်။တူဦးကတော့ကျွန်တော်အမေရိကန်ပြည်တော်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။တစ်ဖက်သက်ရေးဆွဲထောက်ခံထားတဲ့2008နာဂက်ချေဦးနဲ့အုပ်ချုပ်ရေးအာဏာတပိုင်းတစ်စားနဲ့ပြည်နာပေါင်းစုံကိုပြည်တွင်းပြည်ပမှာဖြည့်ရှင်းနေရတဲ့ NLD ဆိုရလက်ထက်မှာနိုင်ငံရေးလူခွေရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေမှုအပိုင်းတွေအတန်အသင့်တိုးတက်မှုရှိလာတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဆိုရအုပ်ချုပ်မှုအောက်မှာကာကွယ်ရေးပြည်ထရေးနှဲဆက်ရေးတရားစီရင်မှန်တိုင်းတွေမရှိဘဲဒီလောက်တည်ငြိမ်တိုးတက်လာအောင်အုပ်ချုပ်နိုင်လို့ပါပဲ။အထူးဖြင့်နှစ်ပေါင်း90ကျော်ဆက်အနာရှင်စနစ်ဆိုးအောင်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအကျင့်ပြတ်ချဆမှုတွေဘလောက်ထိဆိုးဝါးနေသလဲဆိုတာခက်ခဲကြမ်းတမ်းတဲ့အုပ်ချုပ်ရေးအခြေအနေတွေကြားကမိမောင်းထိုးပြသွားနိုင်လို့ပါပဲပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အဆုံးထိမရောက်သွားသေးသည့်တိုင်မြောက်ပိုင်းမှာမိတ်၃ဘွဲ့ဒေသတွေကလွဲလို့ကြံဒေသတွေမှာယာယီအပြစ်ခတ်တွေရက်စဲထားနိုင်ခဲ့သလိုအဲ့ဒီဒေသတွေကပြည်သူတွေမှာလည်းအနည်းငယ်အသက်ရှူချောင်လာတယ်လို့ယူဆမိပါတယ်အထူးသဖြင့်အပြစ်ရက်တွေရောအပြစ်ရက်ဖို့ဆွေးနွေးနေကြတဲ့လက်နက်ကိုင်ဖွဲ့စည်းတွေကြားမှာစီရေးထက်နိုင်ငံရေးနဲ့ငြိမ်းချမ်းရေးဆွေးနွေးလို့တဲ့အတွေ့အခေါ်ယူဆတွေအပြန်အလှန်တိတွေ့ဆက်ဆံလို့တဲ့ယူဆကောင်းတွေလက်နက်ရှိုင်းရှိုင်းရှိလာတာတွေကတိုးတက်မှုတွေလို့ယူဆမိပါတယ်နောက်တစ်ချက်ကပြည်တွင်းငြိမ်းချမ်းရေးနဲ့ဖရယ်ပြည်ထောင်စုတည်ဆောက်ရေးဆွေးနွေးတဲ့နေရာမှာ2008ခြေဦးကိုပြင်ကိုပြရမှာဖြစ်တဲ့အတွက်ခြေဦးပြင်ဆင်ရေးကော်မတီဖွဲ့စည်းပြီးမူကြမ်းတွေရေးဆွဲနိုင်ခဲ့တာလဲတိုးတက်မှုတစ်ခုလို့ယုံကြည်မိပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်ထောင်စုကမောင်တဒနာရဲ့ဗီဇာပါသူကတော့တိုးတက်မှုတချို့ရှိတယ်ဆိုတော့သူ့အမည်ကိုပြောထားတာပါနောက်ထပ်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးထားတဲ့စာတချို့လည်းရှိပါသေးတယ်မာရေးသန္တာကျော်ဖတ်ပြပေးပါဦးခင်ဗျာ
မထွေးရဲဆာမှာတော့ခြုံပြီးပြောရမယ်ဆိုရင်ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမှာအကြဘက်ကိုဥတည်နေတယ်လို့ပြောချင်ပါတယ်လို့ဆိုထားပါရင်ဒါကြောင့်မလို့သင်ငန်းစာယူစရာရှိတာကအရာရာတိုင်းမှာမိမိတဦးတစုအကျိုးအတွက်မဟုတ်ဘဲနဲ့အများအတွက်ရေရှည်အကျိုးရှိစေဖို့ရည်ရွယ်ချက်နဲ့ကောင်းမွန်တဲ့ကိုကျင့်တရားကိုကျင့်ဆန္ဒစိတ်ရှိမှုနဲ့မှန်ကန်ဆုံးဖြတ်ပြောဆိုမှုပြုလုပ်ခြင်းကအထူးအရေးကြီးရယ်ဆိုတာလိုအပ်ချက်တွေဖြစ်တယ်လို့ယူဆမိပါတယ်တဲ့ဒါမထွေးရတာပါအကိုချေမျိုးလေးဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပြည်တွင်းငြိမ်းချမ်းရေးဟာတက်သလားကျသလားဆိုတာဖြေရှင်းရအခက်ဆုံးပုတ်စာစည်းဝင်တစ်ခုပါတဲ့။ဒါမဲ့အဖြေကတော့တခုတည်းပါ။နိုင်ငံရေးမှာပြည်သူတွေရေကောက်တင်မြောက်ထားတဲ့အနေရောင်ဝက်ပုဂ္ဂိုလ်ကဘေးကျင့်ကအစိမ့်ဝက်လောက်အာဏာမရှိလေတော့ဒီမိုကရေစီဖယ်ဒရယ်လို့ဘလို့ပဲအော်အော်အချိန်ကုန်ပြီးတော့လေတွေကုန်ခဲ့တာလက်တွေပါ။အခုဆိုရင်လေးနှစ်ပြည့်တော့ပါမယ်။လူခွင့်ရင်မှာတော့မိပွင့်အခါခါမိနေတော့မှာပဲငင်းငယ်ရင်မှာလည်းလှုပ်တော့လှုပ်နေကြပါရင်ဒါမဲ့လေနေရမမှန်တော့မြက်ကန်းတစ်ယောက်လမ်းထားလျှောက်သလိုပါလှုပ်ရမှာကပါဝါရှိတဲ့စစ်တက်လှုပ်နေတာကအရာတော်မရှိတဲ့အစိုးရဆိုတော့ငင်းငယ်ကြီးကတောက်လိုက်စားလိုက်ခုချိန်ထိပါပဲအရိုးရှင်းဆုံးပြောရရင်တော့တင်ငန်းစာယူစရာကပြည်သူတွေအလင်ခံနေရတယ်ဆိုတာသိလိုက်ရတာပါပဲ ကျေးဇူးတင်ပါတယ် VOA ကျမ်းမာကြပါစေလို့အကိုချေမျိုးလေးဆိုတဲ့တော်ရရှင်ရေးထားပါရှင
်ဟုတ်ကဲ့နောက်စာတစ်စောင်းတော့ကျွန်တော်တို့မိထီလာမျိုးဟာဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
အခုဆွေးနွေးရမယ့် topic မှာတင်ပြရမယ့်အချက်တွေကတော့အားလုံးအသိပဲဖြစ်နေလို့ရှည်ရှည်ဝေးဝေးဆွေးနွေးရလို့မယ်မထင်ပါတိုးတိုးပဲဆွေးနွေးလိုပါတယ်နှစ်ပေါင်းများစွာနဲ့အခုလောလောဆယ်မှာပါစစ်ပွဲတွေအတွင်းမှာရောစစ်ပွဲဖြစ်ပွားရာနယ်မြေတွေအတွင်းမှာပါလူခွေချိုးဖောက်မှုတွေလူမျိုးရေးအမြင်နဲ့ဖြစ်ခဲ့တဲ့ပြဿနာတွေကြောင့် ICJ နိုင်ငံတကာခုံရုံးအထိတရားရင်ဆိုင်ခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်ဂမ်ဘီယာရဲ့ဆွဆွဲချက်များစွာကိုပြန်လည်ခြေပခဲ့ရတဲ့အဖြစ်ကိုရောက်ခဲ့ပါတယ်တရားရုံးရဲ့အဆုံးဖြတ်ကတော့မသိရသေးပါဘူးလုံးဝအုတ်တုံခြေပနိုင်ခြင်းမရှိလို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုရင်တမမနဲ့စောင့်မျှော်နေရပါတယ်2019ခုနှစ်တုန်းကစစ်မီးကအေးအေးနဲ့မပြတ်တိုက်ပွဲတွေဖြစ်နေပါတယ်တအောင်းပလောင်နဲ့လည်းတိုက်ပွဲတွေတိုးလာပါတယ်ရှမ်းမြောက်မှာလည်းဂျိုချားတိုက်နေကြတာခဏခဏပါ KNU နဲ့ကလည်းဖြစ်စာပြူလာပြန်မိုးနဲ့ကလည်းအငင်းပွားတိုက်ကြပြန်ဆိုတော့တိုက်ပွဲတွေတကြောပြန်ဝေဆာလာပြီလို့ဆိုရမှာဖြစ်ပါတယ်အပြစ်ခတ်ရဲစဲရေညှိနှိုင်းဆွေးနွေးမှုလှေလှော်ရင်းနဲ့နေနေတယ်လို့ဆိုရမှာပါဘသူ့ကိုအပြစ်ဆိုရမလဲတောင်မသိတော့ပါဘူးကိုလိုချင်တာလုပ်နိုင်မှုနိုင်ငံမှာစူပူအောင်တမင်ဆွပေးနေသလားလို့တောင်ထင်စရာဖြစ်ပါတယ်ကလုံးခေါ်ဖို့တောင်းဆိုနေတာကလည်းမယိုးသားတဲ့တန်တရားဖြစ်စရာတစ်ခုဖြစ်ပါတယ်။ဒီအခြေအနေတွေက2019ခုနှစ်အတွင်းမှာနိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဆွေးနွေးပွဲတွေအခြေအနေဟာအတက်မရှိအကြဘက်ကိုဦးတည်နေတယ်လို့သုံးသပ်ရမှာပါ။ဒါတွေဟာတစ်ဖက်သက်အယူဆွဲတန်ပြီးအတ္တဆန်လုံးနဲ့စေတနာမဲ့တဲ့စိတ်တွေအခြေခံလို့ဖြစ်နေရတာပါ။ဒီလိုကြာဆင်းနေတဲ့အခြေအနေကိုပြန်လည်တိုးတက်ရှင်သန်လာဖို့ကတော့စိတ်စေတနာမှန်နဲ့နိုင်ငံအတွက်နိုင်ငံသားတွေအတွက်ရည်ရွယ်ချက်အမှန်နဲ့ဆွေးနွေးညှိနှိုင်းကြမှာသာဖြစ်လာမှာပါလို့တင်ပြဆွေးနွေးလိုပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ Okay ဦးစိန်မောင်ရဲ့စာပါမိထီလာမျိုးရပါဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးပြည်တွင်းငြိမ်းချမ်းရေးလူခွင့်ရေးကိစ္စတွေကိုဒီလိုပြန်လည်တုံ့တက်တဲ့အခါမှာကျွန်တော်တို့ဟိုဒီအစိုးရဘိုင်းနေမကပါဘူးဒီနိုင်ငံရေးမှာနေရာယူထားတဲ့တပ်မတော်တွေနဲ့ဒီလွတ်တော်အပိုင်းကိုလည်းကျွန်တော်တို့ထည့်ပြောဖို့လိုမှာထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမြန်မာနိုင်ငံရေးမှာဟိုအဓိကတော့ချက်တစ်ခုလို့ဖြစ်နေတဲ့ဒီဖွဲ့စည်းပုံပြင်ရေးကိစ္စဆိုရင်လည်းလွတ်တော်ထဲမှာလိုရမယ့်ကိစ္စတွေရှိပါတယ်။နောက်ငြိမ်းချမ်းကိစ္စတွေမှာဆိုရင်လည်းတပ်မတော်ထဲဝင်ပါနေတာတွေရှိပါတယ်။ဆိုတော့ကိုအောင်သူညေဒီနေရာမှာတိုးတက်မှုတွေပေါ့လေဖြစ်တင်သလောက်မဖြစ်ရတဲ့အထက်မှာတပ်မတော်နဲ့လွတ်တော်အပိုင်းရောဘယ်လောက်ထိတာဝန်ရှိရလို့ပြောနိုင်မလဲကိုအောင်သူညေ
ဟုတ်ပါတယ်ဟိုတပ်မတော်နဲ့ဟိုလွတ်တော်ရဲ့အခမ်းကဏ္ဍလည်းဟိုကျွန်တော်ထည့်ပြောရမယ့်အနေအထားရှိပါတယ်ဆိုတော့ဟိုရှုလိုတာကဟိုကျွန်တော်တို့ကြီးတဲ့အခါကျတော့လွတ်တော်ဘက်ကပြုတဲ့ဥပဒေတွေကကျွန်တော်တို့ဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိအထောက်အကူဖြစ်မလဲပေါ့နော်ဆိုတော့အဲ့တော့ဒီအစိုးရလက်ထက်ထဲမှာအခုပြုလာတဲ့ဥပဒေမှာတော်တော်လေးအငင်းပွားစရာကိစ္စတွေရှိပါတယ်အထူးသဖြင့်တော့ကျွန်တော်တို့မြေလွတ်မြေရိုင်းဟိုပတ်လတ်မြေဥပဒေလိုကိစ္စမျိုးတွေပါတယ်နောက်မတရားသေးခင်ကကျွန်တော်တို့ဖြစ်လာတဲ့ဒီဟိုဥစ္စာပေါ့ဘာခေါ်လဲမြေဖိန်းဥပဒေဆိုတော့ဒီလိုကိစ္စမျိုးတွေကကျွန်တော်တို့ပြဿနာရှိတယ်လို့ထင်ပါတယ်နောက်တစ်ခါတက်မလို့ပဲအပိုင်းမှာကျတော့အခုလက်ရှိနောက်ဆုံးပေါ့နော်ဟိုဒီကမ်ဘီယာနဲ့ပြီးတော့တရားစွဲဆိုမှုတွေဖြစ်လာတဲ့ ICJ ရောက်လာတဲ့ကိစ္စတွေကလည်းဒါကဟိုမပြည့်စုံကံရရှိပေါ့နော်ကျွန်တော်တို့တောင်းအများကြီးရှိတယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုအောင်မျိုးမင်းအမြင်ရောခင်ဗျအခုကျွန်တော်တို့ဒီမှာတက်မလို့နဲ့ဒီလွတ်တော်အပိုင်းရောကျွန်တော်တို့တိုးတက်မှုမရတဲ့အပိုင်းတွေမှာဘယ်လောက်ထိတာဝန်ရှိရလို့များပြောနိုင်မလဲ
ဟုတ်ပထမဦးဆုံးဒီလွတ်တော်ရဲ့လူခွေဆိုင်ရာကျေးဇူးမှုမှာတော့ဒီနိုင်ငံတကာစာချုပ်တွေလက်မှတ်ထိုးမှုအတွက်တိုက်တွန်းတာတွေတကယ်နဲ့ထောက်ခံတာတွေဒါတွေရှိပါတယ်အထူးဖြင့်ကျွန်တော်တို့ဒီ CRC စာချုပ်ကလေးခွေဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲစာချုပ်လက်နက်ကိုင်ကြီးမစကိမရှိကလေးများပါဝင်ပတ်သက်မှုကိုကျွန်တော်အတိအကျလက်မှတ်ထိုးတာပြည်ပရေးလူမျိုးရေးကြီးမှုဆိုင်ရာစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဆုံးဖြတ်ခဲ့မှာဒါတွေကသူတို့ကျေးဇူးမှုအပိုင်းပါဒါပေမဲ့ဒီဥပဒေတွေကိုနိုင်ငံတော်ဆီမှာဆွေးနွေးရခါမှာတော့ကျွန်တော်တို့လွတ်တော်ပိုင်းကထင်လောက်မလုပ်နိုင်တဲ့အိမ်မှမျိုးကျွန်တော်တို့ရှိပါ။ဒါကြောင့်လဲဆိုတော့နိုင်ငံတကာစာချုပ်တွေကလည်းဒီလက်မှတ်ထိုးထိုးဒီတွေမှာရှိတဲ့ဥပဒေတွေကိုပြည်ပြည်ကြောင်းလဲဖို့အတွက်နိုင်ငံတကာစာချုပ်တွေနဲ့ကိုက်ညီဖို့အတွက်ပြုကားတာရှိပါတယ်။ကျွန်တော်လက်ရှိဥပဒေထဲမှာဆိုရင်ကျွန်တော်တို့အများဆုံးစစ်တမ်းတက်နေတဲ့ဒီဆက်သွယ်ရေးဥပဒေထဲမှာလူခွင့်နဲ့ပတ်သက်လို့ကျွန်တော်တို့သွားပြီးတော့ထိလိုက်တဲ့ fight တွေပါတာရှိတယ်။တို့ကကျွန်တော်ညင်းစုစီကိုပေါ်ညင်းရတာစုဝေးပြန်နေလေဒီဆိုရဲအပိုက်မှာလဲဒါကိုအလွဲသုံးစားလို့ပြောဖန်ဆီးမှုကြီးကျွန်တော်တရားရင်ဆိုင်ရတာအများကြီးပါအထူးဖြင့်သတင်းမီဒီယာသမားတွေကျွန်တော်တို့ရှိနေတယ်တို့ကတက်ကြွလှုပ်ရှားသူတွေညင်းညင်းရေးအတွက်တက်ကြွဒီလှုပ်ဆောင်တာတော့မှဒီဥပဒေနဲ့တရားစွဲဆံထိတယ်နောက်ကနိုင်လို့လို့ဥပဒေအဲ့ဒီဥပဒေမှာဟိုရီဝဲချက်အရာကျွန်တော်တို့ပြဌာန်းတာတွေမဟုတ်ပြတဲ့အောင်ဒီဥပဒေရဲ့အားနည်းချက်တွေကိုအဆုံးချပြီးတော့ ဒီလူတွေရဲ့အခြေခံလက်လက်ကိုယူကြည့်နိုင်တဲ့အကြောင်းအရာရှိတယ်။အဲ့ဒါကိုပြည်သူကြောင်းနေဖို့အတွက်ကြာလို့ဆိုတော့ကျွတ်တော်ပိုင်းမှာအားနည်းမှုများရှိတယ်။ဘာကြောင့်အားနည်းလဲဆိုတော့ကျွန်တော်တို့မသိဘူး။ကြိုးပမ်းဖို့တော့ကျွန်တော်တို့ရောက်လုပ်တော့တိုင်းဒီကိစ္စအရမသိနိုင်သေးဘူးဆိုတော့ဘယ်လောက်တည်းမှမကြောင်းနေဘူးဆိုတော့အရာမသိဘူး။သူတို့ရဲ့စိတ်ထဲမှာဒီကိစ္စအရဒီလိုမျိုးအခြေခံ တူတော်ရဲ့အပိုင်းမှာဒီရင်းဥပဒေအစီအစဉ်ဒီဖန်ဆီးနိုင်တဲ့ဥပဒေကြီးကိုကြောင်းလဲဖို့အတွက်ကတော့ဒီနေ့လက်တွေ့နေတဲ့အခြေအနေမျိုးရှိတာတွေ့ရပါမယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဥအောင်မျိုးမင်းဥအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့ဆွေးနွေးရတဲ့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ